တောင်ဆန်းစုကြည်ဟာလူစုလူဝေးနဲ့ဝိုင်းဝန်းအရိုက်ခံရမယ့်ကြည်ရွာဘက်မထောက်ခွာကင်လေးမှာဆိုင်မြင်ကြီးရွာမှာခဏရနာပြီးလူတို့ကိုနှုတ်ခွန်းဆက်စကားပြောခဲ့တာပါဆိုင်မြင်ကြီးရွာကိုဝင်ရောက်ရင်အချင်းချခံရတဲ့ဆိုင်မြင်ကြီးရွာကလွတ်တော်ကိုယ်စားလှယ်ဦးဝင်းမြင့်အောင်ရဲ့မိသားစုကိုလည်းအားပေးခဲ့ပါတယ်ကြည်ရွာလူတို့ကိုမိကွန်းစပြောပြောချင်းမှာပဲတောင်ဆန်းစုကြည်ကလွတ်တော်ကိုယ်စားလှယ်ဦးဝင်းမြင့်အောင်ဟာတောင်စုလေသမားတွေရဲ့အကျိုးနဲ့နစ်နာမှုတွေအတွက်ကာကွယ်ရင်းအဖမ်းဆီးခံရတာလို့ပြောပါတယ်အဲ့ဒီလိုတရားဥပဒေမဲ့အဖမ်းခံရတာမျိုးအပြစ်မရှိပဲအဖမ်းဆီးခံရတာမျိုးတွေကနေလွတ်ကင်းအောင်ဆိုတဲ့ရည်ရွယ်ချက်နဲ့ဒီမိုကရေစီရေလှုပ်ရှားနေရတာလို့ဒေါန်ဆန်းစုကြည်ကပြောပါတယ်ဒီနောက်တရားဥပဒေနဲ့တရားဥပဒေစိုးမိုးရေးဆိုတဲ့အဓိပ္ပာယ်ကိုဆက်လက်ရှင်းပြပါတယ်တော်သူလက်သမားတွေအနေနဲ့လွတ်လွတ်လပ်လပ်ရပ်တည်နိုင်ရမယ်ဒီလိုရပ်တည်နိုင်ဖို့အတွက်လွတ်လပ်စွာစိုက်ပျိုးနိုင်ရမယ်ပြီးတော့လွတ်လပ်စွာကြိတ်ခွဲနိုင်ရမယ်လို့ပြောပါတယ်လွတ်လပ်စွာစိုက်ပျိုးနိုင်ရမယ်ဆိုတာဟာကိုယ်စိုက်ချင်တာကိုကိုယ်သဘောနဲ့ကိုယ်စိုက်ခွင့်ရှိပြီးအထက်အာဏာပိုင်တွေကသူတို့စိုက်ပျိုးစေချင်တာတွေကိုအတင်းအဓမ္မစိုက်ခိုင်းတဲ့ဘဝမျိုးကနေလွတ်ကင်းတာလို့ဒေါ်ဆန်းစုကြည်ကရှင်းပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့တောင်သူလက်သမားအခွင့်အရေးကာကွယ်ရေးအတွက်အစီအစဉ်တွေချမှတ်ထားတယ်လို့လည်းပြောပါတယ်တကယ်တော့မြန်မာဒီမိုကရေစီရေလှုပ်ရှားသူတွေတောင်းဆိုနေကြတဲ့အခွင့်အရေးတွေဆိုတာဟာကြီးကြီးကျယ်ကျယ်အခွင့်အရေးတွေမဟုတ်ဘဲအခြေခံအခွင့်အရေးတွေကိုပဲတောင်းနေတာလို့ဆက်ပြောပါတယ်ဒီနောက်လူလူကြီးအနေနဲ့ဒီမိုကရေစီရေးအတွက်ကြုံရတဲ့အခက်အခဲတွေကိုတောင့်ခံကြဖို့ဒီမိုကရေစီရေးအတွက်အင်းနဲ့အားနဲ့အပြည့်အဝထောက်ခံသွားကြဖို့ကိုလည်းတိုက်တွန်းပါတယ်။ပြဿနာဖြစ်မဲ့ကြီးရွာကိုမထွက်ခွာခင်နောက်ဆုံးအနေနဲ့ဒေါန်ဆန်းစုကြည်ကသူတိတ်မကြခင်မှာဆိုင်ပြန်ကြီးရွာကိုနောက်တစ်ခေါက်ပြန်လာအောင်မဲ့အကြောင်းလူလူကိုအခုလိုနှုတ်ခွန်းဆက်စကားပြောသွားပါတယ်။